Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေပြည်အမြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ22ရက်တနင်္လာနေ့ညနေခင်6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ16925ရိုကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါရှင်။ကျမတင်ကြီးထိုက်ပါ။အရှိန်လေပိုင်းလုံချုံရေးတင်ရင်ရင်းနဲ့ငင်းချမ်းရဲ့အတွက်ဂျုံတော့ဂျုံကဲအခွင့်အလန့်ရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အစ္စရဲနိုင်ငံကိုဆက်ရောက်စင်မှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးပေတင်းတပ်ဒုံးကျည်စစ်တပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ပြန်အရေးပေါ်အစည်းအဝေးခေါ်ဖို့ရှိနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ဒီကနေ့ဘုံးပေါက်လို့24ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တဲရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။လာမယ့်မေလ24ရက်နေ့မှာစတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိလခန်း27ရာစုပင်လုံးဒုတိယအကြိမ်စီဝေးကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကပါဝင်တက်ရောက်ဖို့ရှိပါတယ်။
အစကတော့တစ်ဖက်ချင်းပဲဖြစ်တာအဲ့ဒီဝါရောအေးအေးရောတအံရောပုကံရောအားလုံးတက်ပ
ါမိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြတ်ပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင် KNU ကင်းအမျိုးသားအစည်းရုံးရဲ့ပထမအကြိမ်မြောက်ဘ ਹੁ ကော်မတီအစည်းအဝေးမှာဘလို့မူပေါင်းတွေချမှတ်ခဲ့တယ်လဲဆိုတာနဲ့နိုင်ငံတကာသတင်းဆောင်မှာတော့ Saudi Arabia နိုင်ငံကိုရောက်နေတဲ့ American သမ္မတ Donald Trump ရဲ့ခီးစဉ်အကြောင်းနဲ့အတူ VR နည်းပညာနဲ့ကျန်းမာရေးအကျိုးတွေဘလို့ခန်းစားရမလဲဆိုတဲ့သတင်းကောင်းတွေကိုဆက်တိုက်တင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းလာနေညနေခင်းနောက်ဆုံးကသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။အရှိန်လေပိုင်းဒေသလုံခြုံရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဆောင်ကျဉ်းပေးနိုင်မဲ့ဂျုံနောက်ဂျုံခဲအခွင့်အလမ်းရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။အမေရိကန်ခေါင်းဆောင်အဖြစ်နဲ့သူ့ရဲ့ပထမဆုံးအစ္စရေးနိုင်ငံခီးစဉ်မှာအခုလို့ပြောဆိုတာပါ။ဒီအခွင့်အလမ်းမှာတော့အကြမ်းဖက်ဝါဒခြေမုံရေးပါဝင်ပြီးအတူတကွဆောင်ရွက်ခြင်းနဲ့အောင်မြင်နိုင်မှာဖြစ်တယ်လို့သမ္မတထရန့်ကအစ္စရေးနိုင်ငံမြို့တော်တယ်လဘစ်ကဘင်ဂူရီယန်လေဆိပ်ကကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့တာပါ။အကြမ်းဖက်ဝါဒကိုတညိတညွတ်ထက်တိုက်ဖြတ်ရေးလိုအပ်ချက်နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့တုန်းကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာမင်ကွန်းပြောခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျကနေအစ္စရေးနိုင်ငံကိုတိုက်ရိုက်ခီးဆက်တာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကလည်းသမ္မတထရန့်ရဲ့မင်ကွန်းကိုကိုကပြောဆိုခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်အစ္စရေးဘက်ကတူညီတဲ့ပိုင်ဖြတ်ချက်ရှိပြီးပါလက်စတိုင်းတွေအပါအဝင်အင်ကြီးချင်းတွေအားလုံးနဲ့ငြိမ်းချမ်းရေးကိုလက်ကမ်းထားတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။2014ခုနှစ်မှာပြက်ခဲ့ရတဲ့အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်ဆလုပ်ရဲဆိုတဲ့သဘောလဲအမေရိကန်သမ္မတကရည်ညွှန်းပြောဆိုပါတယ်။သမ္မတထရန့်ရဲ့အစ္စရေးခီးစဉ်မှာအတူလိုက်ပါလာတဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့သတင်းထောက်တွေကိုပြောဆိုပါတယ်။အစ္စရေးနဲ့ပါလက်စတိုင်းခေါင်းဆောင်ပိုင်းကဆက်ဆက်ဆွေးနွေးကြဖို့အဆင်သင့်ဖြစ်တဲ့ဆိုရင်တော့သမ္မတထရန့်အနေနဲ့ဒီလုပ်ငန်းစဉ်မှာပုံကိုရအကျိုးပန်းလို့ရဲဆိုတာကိုရည်ညွှန်းခဲ့တာလို့ယူဆတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အမေရိကန်သမ္မတထရန့်နဲ့အစ္စရေးသမ္မတအစ္စရေးဝန်ကြီးချုပ်တို့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးထားမှာဖြစ်ပြီးဂျူးတွေရဲ့ဘာသာရေးအထွတ်အမြတ်နေရာဖြစ်တဲ့ဂျေရုဆလင်က Western Wall ကိုလည်းတွားရောက်ပါတယ်။မနေ့ပြန်အင်ကာနေ့မှာတော့ပါလက်စတိုင်းသမ္မတမာမုတ်အာဘတ်စ်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လွတ်လိုက်တဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကြီးကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအူရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကတားလက်ပစ်ပယ်ထိန်ဒုံးကြီးအမြောက်များကိုထုတ်လုပ်ပြီးအဲ့ဒီဒုံးကြီးတွေကိုမြောက်ကိုရီးယားစစ်တပ်မှတက်ဆင်သွားဖို့အစဉ်အဆက်ဖြစ်နေပြီလို့ဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္ဂနွေနေ့ကတောင်ပျုံကန်ခရိုင်ကနေဒုံးကျည်ပြစ်လွတ်ခဲ့ပြီးတော့ဒီဒုံးကျည်ဟာကီလိုမီတာ900လောက်လေထဲမှာပြန်သန်းခဲ့ပြီးတော့ဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောပါတယ်။ဒါဟာပျုံကန်ခရိုင်ကနေအခုတစ်ပတ်တွင်ဒုတိယမြောက်စမ်းသပ်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဖြစ်ပြီးတော့ဒီနှစ်အတွင်းမှာတော့10ခုမြောက်ဖြစ်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကြီးကျော်ရန်စတဲ့လက္ခဏာတွေကိုအနိကဆောင်ကြည့်နေပြီးတော့စီးရီးရလည်းအပြည့်အဝပြင်ဆင်ထားတယ်လို့စေဦးစီးအဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားဘက်ကအစောပိုင်းတုန်းကစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရေတပ်သင်္ဘောအုပ်စုတစ်ခုကိုကိုရီးယားကျွန်းဆွယ်ကိုဆင်လုပ်ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်ကိုအဆုံးသတ်ဖို့တတိပေးခဲ့ပါတယ်။အမေရိကန်ကမြောက်ကိုရီးယားပေါ်ဖိအားပေးနေတာဟာအလုပ်မဖြစ်ဘူးဆိုတဲ့ပြောဆိုနေတာတွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကလက်မခံပဲပယ်ချလိုက်ပါတယ်ခင်ဗျာ။
တူရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆီယနာတင်ချူဖမ်းမှုအပြီးနောက်ပိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားချက်ကိုတူရကီသမ္မတကထပ်ပြီးတော့တက်တန်းတိုးပါတယ်။ နိုင်ငံမှာတည်ငြိမ်အေးချမ်းရေးရတဲ့အထိနိုင်ငံတော်ရေးပေါ်အခြေအနေဆက်ပြီးထားမယ်လို့လည်းအမိန့်မှာဖော်ပြပါရယ်နိုင်ငံတော်ရေးပေါ်အခြေအနေကာလမှာသမ္မတအာဒူဝမ်နဲ့သူ့အစိုးရအဖွဲ့အနေနဲ့လွတ်တော်ရဲ့အတည်ပြုချက်မလိုပဲဓမ္မမဟုတ်လေတရားရေးအရပြန်လဲသုံးသပ်မှုမရှိပဲဥပဒေတွေအမိန့်ညွှန်ကြားချက်တွေကိုထောက်ခွင့်ရမှာဖြစ်ပါတယ်သမ္မတရဲ့လုပ်ပိုင်ခွင့်ကိုတိုးပြီးရေးလူ
ဒီနေ့ကျွန်တော်တို့ကတော့ရွေးကောက်ခံအာဏာရှင်အဖြစ်တက်ရောက်သွားစေတယ်လို့ဝေဖန်ကြပါတယ်။သမ္မတအာရဝမ်နဲ့သူ့ကိုထောက်ခံသူတွေကတော့အကြမ်းဖက်ဝါဒနဲ့စီးပွားရေးနှေးကွေးမှုတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာအစိုးရအနေနဲ့ပို့ပြီးလုံတာကိန်းတာဖြစ်လာအောင်ဖန်တီးမယ်လို့ပြောဆိုကြပါတယ်။
ပြည်သူဝန်ထမ်းပေါင်း3000ကိုလည်းရာထူးကထုတ်ပေးခဲ့ပြီးဖြစ်ပါတယ်ရှင်။ပြည်ကနှစ်ထောင်စက်ခုနှစ်တွင်ကမ္ဘာတစ်ဝန်းကနိုင်ငံတွေမှာပြည်ပခါတွေကြမ်းဖက်မှုတွေနဲ့ဘေးဒုက္ခတွေကြောင့်လူပေါင်း30တက်သမတန်အိုးရင်ဆုံးခွာထွက်ပြေးခဲ့ကြရတယ်လို့လူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်။ ပြည်တွင်းမှာအိုးရင်ဆုံးခွာထွက်ပြေးသူများစောင့်ကြည့်ဌာနကတင်လာနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။2006အတွင်းတစ်ဆက်ကန့်ကိုတရားဝင်နဲ့ပြည်တွင်းမှာအိုးရင်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတယ်လို့ NRC အတွင်းမှုချုပ်ဂျန်အက်ဂလန်ကပြောပါတယ်။ ပြည်တွင်းမှာထွက်ပြေးတိမ်းရှောင်နေသူတွေကတော့သူတို့နိုင်ငံအစိုးရရဲ့တရားစီရင်ပိုင်ခွင့်အောက်မှာရှိနေတဲ့အတွက်အဲ့လိုဒုက္ခတွေအဲ့ဒီဒုက္ခတွေလို့ ဒုက္ခတဲ့အခွင့်အရေးတွေမရကြဘူးလို့ဆိုပါတယ်။မနစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေကြောင့်လူ64သမ္မတခိုးတန်းပြည်တွင်းအိုးရင်ဆုံးခွာထွက်ပြေးနေကြပြီးတော့အဲ့ဒီထဲကနှစ်သမ္မတ6သန်းဟာစာရလွင်ပြင်တောင်ပိုင်းဒေသတွေမှာဖြစ်တယ်လို့ IDMC
ကျွေးဘေးကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ89.6ရှစ်တုံညလိုင်းဒိုမီတာ19kHz 10.965လိုင်းဒိုမီတာ19kHz 15969လိုင်းဒိုမီတာ25kHz 11.969တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲပြီးအနည်းဆုံး40နှစ်လေးဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့တနင်္လာနေ့ပေါက်ကွဲမှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။ဒီကနေ့တနင်္လာနေ့ထိုင်းနိုင်ငံမှာဆီယနာသိ
battery တွေ ਨੇ wire ကြို အပိုင်း စာ တွေ တွေ့ ရတယ် လို့ လည်း ဒုတိယ ရဲချုပ် က ပြော ပါတယ် 2 မီတာ က နေ 3 မီတာ လောက် အထိ ပောက် ကွဲ ခဲ့ တာ လို့ ရဲ က ပြော ပါတယ် ဒဏ်ရာ ရ သူ တွေ တဲ့က 3 ဦး က တော့ မျက်နှာ နဲ့ လေပင်း တွေ မှာ ပြင်းပြင်း ထန် ထန် ထိ ထား ပြီး အများစု က တော့ အနည်း အချင်း ဒဏ်ရာ ရ တာ လို့ အစိုးရ ပြော ခွင့် ရ က ပြော ပါတယ် ဘယ်သူ လက်ချက် ဆိုတာ ကို တော့ မသိ ရ သေး တယ် လို့ ဒီ ပောက် ကွဲ မှု က 2014 ခုနှစ် က ဒီမိုကရေစီ နည်းစာ ရွေးကောက် ထား တဲ့ အစိုးရ ကို ဖြုတ် ချ ပြီး ဆရာနာ သိမ်း ခဲ့ မှု နဲ့ ဆက်ဆက် နေ တလား ဆိုတာ က လည်း ရှင်းရှင်း လင်းလင်း မသိ ရ သေး ပါဘူး
ఇండోనేషియా နိုင်ငံဂျကာတာမြို့တော်ကလိန်လူချစ်သူတွေရဲ့ချွေးထုတ်ခန်းကိုဝင်ရောက်စီးနှင်းမှုအတွင်းမှာနိုင်ငံသားတွေပါဝင်အမျိုးသားဒါဇင်ပေါင်းများစွာကိုအင်ဒိုနီးရှားရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဂျကာတာမြို့မြောက်ပိုင်းကအဲ့ဒီချွေးထုတ်ခန်းကိုတနင်္ဂနွေနေ့ညနေပိုင်းကဝင်ရောက်စီးနှင်းမှုအတွင်းမှာလူတရာ၄၀တယောက်ကိုမေးခွန်းနဲ့မေးဖို့အတွက်ဖမ်းဆီးထားတယ်လို့အင်ဒိုနီးရှားရဲ့ Yega, Yobari, Indonesia Nangamalin, do Sasana go Ubin at San Genello, Matama, Tabi, me, Indonesia Nangaya, Ninyane, Ninyan Yoshin, Kanda, Tami, the Ubigo, Chupau, Delu, Indonesia Yega, Yobari, Chirugan, Paisin, Ema, Alone, the Wanani, Pawan, Luce, Yago, the Aswazama, Pidelu, Yega, Yobari, A Ludin, and Gelo, a few serious swing, Truha, Tanguibian Town, and Seneti, Jack, and Yabar, Shibar, yeah.
American Mirazo and now Levi Pine, Indiana Ga, Notary Dame Decato, Yaminitan Ingliniga, Pointing the Gate, Be a Kanama, Dutia Tamara, Mike Pansy, Mingo, Samabe, Bola Ude, Jama Diajaro, Kama, Dringani, Totwaki, Tabade, Nanga Yet, Jojas on Catalate Decato, Yapointing the Be a Kanama, Tamara the Duya, but Mat the Dad, Mingo, Jobo, Pichali, Shiraba, Tabi Me, Tamara Donate Trangum, a paper, Tamna Chile, Jama in a Decto, Winandriga, Lama Yetu, Danso Gajabi, and Nama, Dutia Tamara, Pans. We stand for Sure Jama Puega, Sanapiavo season Kajarapi, Dutia Tamra Pence yet lean to so met three yet coin yego, Tim Mamapurari, Indiana Pine, Ocho Yemu, Pitawan using Gala, Drin Pine, Drin Syria, Doka, the Ripialenia Tatai, Damipo, Juba Mu. Now Tamra Twain, Shipia Huyamugo, Baby Muria, or Taukanarigo, Sanapia, Lalo, Puega, Yosu Tavarish.
The greatest show on earth look like about your soccer for the Nepantia, Liza Chanaja, Kabia, Chobi Gabi, and now three of Chobi in Samurigo, Sontalabi Pibare, the Ringling Brothers and Burnham and Bailey Suckers of Fajia, Yomu Shibaka, Union Dumu Martin Nigan, now Sontin Chobi in Saka Pibare, Ringling Brother of Fuya, Saka Puya, Diga Chobi in Sazu. PD Burnham net to Sakoya Zuma, Satin Lagera Pibare. Longer Yazunet and Praetarigo Chobit in Sakere, Trace and Jomat and Sadu in a Hada Lucian Lodi, about where the Chasaka Poet and Sapiada Muriha. Nasate Yazuya, iPhone, Internet, video game, machine, and Bulu, Sakas Amuzan, Puega, Piobare. Trace and Ego Nangan, the one go Lele, Bichobi, Kainaha, Yeman, Nesata, Pidello, Trace and Quinye, Sanji Kago, Durega, Piobi, Net Toja, Sanapia, Labi and Ama, Sakas a Poet De.
ကစင်းတော့ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးဖြောပြီးတင်ဆက်တဲ့အချိန်မှာတော့ပွဲကိုလာရောက်ကြည့်ရှုသူတွေကမတ်တပ်ရပြီးတော့ဂုဏ်ပြုခဲ့ကြပါခင်ဗျာ။
NCA ကိုလက်မှတ်ရေးထိုးသေးတယ်ပြုတ်မြန်မာ၂၀အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်လာခေါ်
ကောင်းဆောင်တွေအဲ့မဲ့လို့ကိုအဲ့လိုဆုံးဖြတ်လိုက်တယ်မိုင်လာအဖွဲ့ကတရောက်မဲ့အခြေအနေကိုဥကြည်မြင့်ကအခုလိုပြောပါတယ်ကျွန်တော်တို့ကတော့အချင်းညီအောင်ရောက်မယ်လေပြုတ်မြန်မာ၂၀အခြေစိုက်ဖွဲ့တွေနဲ့၂၀တူတူကတော့သူတို့အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်တော်စု ဒီလို SA ဝါတာဖွဲ့ဌာနချုပ်ပန်ဆမ်းမှာကျင်းပခဲ့ပြီးဒီစည်းဝေးမှာတီအိုဆိုးရကိုယ်စားလှယ်ကနှစ်ဆက်တရာစုပင်လုံးတယောက်ရေးအတွက်တိုက်တွန်းခဲ့ကြောင်းပြောပါတယ်ပြုတ်မြန်မာ၂၀အခြေစိုက်အဖွဲ့တွေကTNLA
ဖွဲ့ခုနှစ်ဖွဲ့ကခေါင်းဆောင်တွေဟာလဲကုမင်းမျိုးကိုရောက်ရှိနေကြောင်းပြောပါတယ်။ဇလောဇေမြမဟာဆူရပကဖိတ်ကြားတာရှိမရှိနဲ့ပတ်သက်ပြီးတီအန်အယ်ကိုပလောင်တက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောပါတယ်။အဘမဒီရဒီအင်ဂျင်နီယာရှိတဲ့ဒီကနေ့ဆက်တော်လည်းမရသေး။ဂျူဘလူးအက်စ်အေဝါတာဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒူးတာဝန်ခံဦးညီရန်က
ညနေ9:00ခွဲအချိန်မှာပြောကြားပါတယ်ဟုတ်ကဲ့ကျွန်တော်တို့ပြည်သက်လောက်တော့ဖိတ်ကြလို့ကြားရကြကျွန်တော်ရဲ့အခုကျင်းဦးဖွဲ့စီဝေးပြီးတော့ခုမှပြန်နေတယ်အခုရရတဲ့တရားတော့ဖိတ်ကြလို့ကြားရကြဟုတ်ကဲ့လူကြီးစီဝေးမှာကျွန်တော်တို့မပါဘူးကျွန်တော်တို့ကညီလာခံပြင်ဆင်ရေးအတွက်ကျင်းဦးဖွဲ့စီဝေးကျွန်တော်တို့တည်ခတ်တယ်ကြီးရဲ့လူကြီးတွေတည်ခတ်တယ်ဟုတ်ကဲ့ဒီလားစက်ခွန်ရည်န
Longo, Deapo, Deshijo, Topian Tabade. Time Yaman Nether Chinsite, UNFC called Diana Lendagai, Tabonzugale, Nasati Yazu, Pelon, Deo Yego, Digade, Sumpiapo, Shine Bade. A so by Naro, Lila Dupe, Pejayan, Deo Mam Hojong, Topian Tabi, Lolo Zema, Soya Baga, Tu Pejadu Nine, Pejatara, Chipade.
ကိုမိုးစောတင်ပြသွားတော့ပါရှင်အခုတော့ကန်ယူရဲ့ဘူကော်မတီအစည်းအဝေးသတင်းတင်ပြပါမယ်ကန်ယူကရင်အမျိုးသားအစည်းအရုံးရဲ့ပထမအကြိမ်မြောက်ဘူကော်မတီအစည်းအဝေးကိုမေလ16ရက်နေ့ကနေ21ရက်နေ့ထိကျင်းပခဲ့ရမှာမိုဘိုင်းဆိုင်ရာသဘောထားကွဲလွန်မှုတွေရှိနေတဲ့
NCA တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်မရေးထိုးရသေးတဲ့အဖွဲ့အစည်းတွေနဲ့လည်းငင်းငယ်ရအောင်စီရင်လှုပ်ဆောင်သွားမယ်ဆိုပြီးဆုံးဖြတ်ခဲ့ကြတာပါဒီအတွက်အထွေထွေတွင်းရေးမှုဖြစ်တဲ့ဖရိုတာဒိုမူကို NCA
မထွက်ရသေးတဲ့အဖွဲ့အစည်းတွေနဲ့ဘယ်လိုစည်းရုံးမှုတွေလှုပ်ဆောင်သွားမလဲလို့မေးတဲ့အခါမှာတော့အခုလိုပြောပြပါတယ်။သဘောထားတွဲရေးမှုကတော့ဒါသဘောတဘာဝပဲလေ။ရေလိုဖြစ်လာတဲ့စကြာဝဠာကသူ့အဖွဲ့အစည်းရပ်တည်မှုသူ့ရဲ့ဟိုကြပါနော်အခြေခံမြေကပါဘောသူ့ဒီပြီးတော့သူ့ရဲ့အဖွဲ့အစည်းရဲ့ဆိုင်ရာရပ်တည်မှုတွေကိုအခြေခံပြီးတော့ကျွန်တော်တို့အခုသွားနေတဲ့နိုင်ငံရေးလမ်းကြောင်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့အထူးတွေအတွင်းရေးမှုဖရိုတာတို့မှုကပြောပြပါတယ်။ကျွန်တော်တို့အဓိကတော့ကျွန်တော်တို့ဖွင့်ပေးရရှိရှင်လို့ကျွန်တော်ကောင်းစာယူလေးဦးကနေတော့တက်မှာဖြစ်ပါတယ်။ဒါမဲ့အဲ့ဒီဖွင့်ပေးပြီးလို့ရှိရင်ဆက်ပြီးလို့ကျွန်တော်တို့ဒီဆွေးနွေးပွဲတွေမှာတော့ဟိုကျွန်တော်တို့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဘုသူကျွန်တော်တို့အားလုံးပါဝင်ကြပါဖြစ်ပါတယ်။ဒါကိုယ်စားလှယ်ကအားလုံးကျွန
Lapin,
ສັດຊາວຈင်းຍောက်ກອງກະຣິດການນີ້ຊ້າມັດຖ້າແດ່ບໍ່ປີ້ຊີ້ໄດ້ແລະລົງງານຊິນີແດ່ກະກອມມິຕີແນ່ຖານະສັນຍາດີມາຕາວັນໄປແດ່ອະຊີຊິນນີ້ກໍແລະລົກສອງໄດ້ຈາກແລະລົກສຸວ່າແດ່ອີປະຖົມອູ້ຊົງປິລົງແມ່ໂບແມ່ນກອງດີຊີວີມາອຈານຊີວີຄວດຊີໂບອະເມດີແດ່ກອງຊີດີກອມມິຕີແນ່ດີຈົນເຮືອຊິລົງງານຊິນແດ່ກອງຕໍໂຕຕີຕາວັນໄປອະຊູໄດ້ຈາກແດ່ປານຍາຊັດຕໍຊີ້ ကျွန်တော်တို့ရဲ့ကျန်းမာရေးအဖွဲ့ကတရားခေတာပါ။ကျန်းယူဟာတနင်္ဂနွေလောက်ဖြစ်ခတ်တိုက်ခဲမှုရစေးရေးသဘောတူစာချုပ်NCA ကိုတခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2009ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။ကျန်းယူကရင်မျိုးသားအစည်းအရုံးကိုတထောင်900လေးဆယ့်ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားဒန်းတူရေးနဲ့ကိုပိုင်ကြားထောင်ဝင်ရရှိရေးအတွက် นี่สิจาซัวละเนี่ยไก่ใต้แค่ปีตะบ้องสุฤาก็อู้ส่งเงินเนี่ยอินอาจีเนี่ยทะยินต้ายยะละเนี่ยไก่พั่วขึ้นไปเลยในป้องเท่าเสร็จจออาจารย์มาတော့ญมาอสุยะเนี่ยอภิเษกเยเสยิงละแม่ยีทุเกราขึ้นไปเลยရှင်
ောတာရှင်များရှင်မကြခင်ကျင်းမာတော့မယ်ဒုတိယကြိမ်27ရာစုပင်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအားလုံးမပါနိုင်မဲကျင်းပမဲ့ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1232382554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်ဒီကကျေးဇူးပါတယ်ရှင
်မနေ့ပြန်အင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါဆော်ရီအာရေဗျာနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစွန်းရောက်ဝါဒတိုက်ဖျက်ဖို့မွတ်စလင်ကောင်းဆောင်တွေကိုတိုက်တွန်းခဲ့တယ်လို့တာဟာသူတော်ကောင်းတွေနဲ့မကောင်းဆိုးရတွေရဲ့တိုက်ပွဲလို့လည်းတင်စားပြောဆိုပါတယ်ဒါအပြင်အရှိအလဲပိုင်းနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒကိုလည်းခြားပြဆွေးနွေးခဲ့ပါတယ်သမ္မတရဲ့ပထမဆုံးနိုင်ငံခြားခီးစင်မှာလိုက်ပါသွားတဲ့ VOA သတင်းထောက်စတီဗ်ဟာမန်ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြထားပါတယ်
အကြမ်းဖက်မှုတိုက်ပျက်ရေးအဓိကထားဆွေးနွေးကြတဲ့ Arab Islamic American ညီလာခံမှာအမေရိကန်သမ္မတ Donald Trump ကအကြမ်းဖက်မှုတိုက်ပျက်ရေးမှာမွတ်စလင်တွေစီးလုံးညီညွတ်ကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်
။ A better future is only possible.
အကြမ်းဖက်သမားတွေနဲ့အကြမ်းဖက်ဝါဒကိုနိုင်ငံတွင်းကမောင်းထုတ်နိုင်မှသာပိုကောင်းမွန်တဲ့အနာဂတ်ရှိလာမှာပါ။သူတို့ကိုမောင်းထုတ်ရပါမယ်။လူမှုအတိုင်းအဝိုင်းယုံကြည်ကိုယ်ဝဲဝိပုယနေရာတွေကနေသူတို့ကိုမောင်းထုတ်ရပါပဲ
။သမရထရမ့်မှာအစ္စလမ်ဘာသာနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့စကားလုံးတွေကိုရွေးချယ်တုံ့နှုံခဲ့ပါရယ်။ကဘာပေါ်ကကြီးမြတ်တဲ့အယူဝါဒဖြစ်တယ်လို့လက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့သူသဘောထားကိုလည်းအခုလိုပြောပါရယ်
။ This is not a battle between
ခုပြနေတဲ့စစ်ပွဲဟာကိုယ်ခွေရမတူသူတွေကြား၊ဂိုင်းကနတွေကြားနဲ့မတူကွဲပါတဲ့လူမှုအတိုင်းဝိုင်းကြားကစစ်ပွဲမဟုတ်ပဲမကောင်းဆိုးရွားတွေနဲ့သူတွေကောင်းတွေကြားကတိုက်ပွဲဖြစ်ပါတယ်။
လူခွင့်ရင်းနဲ့ပတ်သက်ပြီးပြောဆိုမှုကိုစိုးရိမ်နေကြတဲ့မွတ်စလင်ခေါင်းဆောင်တွေလည်းပါလာမှုအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးသမ္မတကရှင်းရှင်းလင်းလင်းပြောဆိုခဲ့ပါတယ
် We are not here
to worry ဖြစ်ရမယ်ဆိုတာမျိုးတင်ကြားပေးဖို့ကျွန်တော်တို့ဒီလိုလာတာမဟုတ်ပါဘူးသူတွေကိုဘယ်လိုနေရမယ်ဘာလို့ရမယ်ဘယ်လိုဖြစ်ရမယ်ဘယ်ဘာသာကိုကိုယ်ဝေရမယ်ဆိုတာတွေပြောဖို့လာတာလည်းမဟုတ်ပါဘူးကျွန်တော်တို့တွေတူညီတဲ့အကျိုးစီးပွားအတွက်ပူးပေါင်းလှုပ်ဆောင်ဖို့လာကမ်းလှမ်းတာပ
ါ။သမ္မတထရမ့်ပြောကြားတဲ့မိန့်ခွန်းဟာ2009ခုနှစ်တုန်းကကိုင်ရိုမှာပြောကြားတဲ့သမ္မတဘရက်အိုဘားမားမိန့်ခွန်းနဲ့တော့မတူပါဘူး။မစ္စတာအိုဘားမားဟာအဲ့ဒီတုန်းကမွတ်စလင်နိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောဆိုခဲ့တာပါ။ရွေးကောက်ပွဲကာလတုန်းကတော့အစ္စလာမ်တွေဟာကျွန်တော်တို့ကိုမုန်းတီးပြီးအမေရိကန်ပြည်ထောင်စုကိုမွတ်စလင်တွေဝင်ရောက်မှုလုံးဝရပ်ဆိုင်ပစ်မယ်လို့ထရမ့်ကကြေညာပေးထားတာပါ။Saudi Arabia ခီးစဉ်အတွင်းလူခွင့်ရေးကိစ္စကိုအ ਨੇ ကျင်းသာပြောပေမဲ့စီးပွားရေးနဲ့လက်နက်ရောင်းဝယ်ရေးကိစ္စတွေအပေါ်အဓိကထားဆွေးနွေးခဲ့ပါတယ်။သမ္မတထရမ့်က
မီကန်ပြည်တော်စုမှာဘီလီယံရာနဲ့ချီရင်းနှီးမြှုပ်နှံပါအလုတ်ကိုင်တွေဖန်တီးရပါမယ
်။ Saudi Arabia နိုင်ငံဟာသမ္မတထရမ့်ကိုအကြီးအကျယ်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရဝါဒတိုက်ခိုက်ရေးနဲ့ပတ်သက်ပြီးထရမ့်ရဲ့တိုက်တွန်းမှုအပေါ်အဲ့ဒီနိုင်ငံတွေကဘလောက်လင်းနဲ့ထားလှုပ်ဆောင်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးလို့ Georgetown တက္ကသိုလ်ကနိုင်ငံရေးအကဲခတ် Jocelyn Cesari ကပြောပါတယ
်။ But the reality is that
အမှန်တကယ်ကတော့ဒီကောင်းဆောင်လေးကိုယ်တိုင်ကလည်းလူထုကိုတကယ်ဖိနှိပ်တဲ့အာဏာရှင်တွေပါအစိုးရအကြံဖက်သမားတွေလိုသူတို့နဲ့သဘောထားမတိုက်ဆိုင်သူတွေကိုဖိနှိပ်ကြပါတယ
်။အခုခါမှာတော့သမရထရမ့်မှာအစ္စရေးနိုင်ငံကိုရောက်ရှိသွားပြီးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံမှာဖြစ်တယ်လို့ဘက်ဒလဟမ်မှာတော့ပါလက်စတိုင်းသမရမာမုတ်အာဘတ်စ်နဲ့ဆွေးနွေးမှာပါ။အဲဒီနောက်တော့ဗက်တီကန်ကိုသွားပြီးပုပ်ယဟန်မင်းကြီးဖရန်စစ်နဲ့လည်းတွေ့ဆုံသွားမှာပါခင်ဗျာ
။ကိုအောင်တင်ပြတော်ရပါရှင်။အခုတော့ VR နည်းပညာနဲ့ကျမရဲ့အကျိုးကျေးဇူးတွေဘယ်လိုရနိုင်မလဲဆိုတာတင်ပြပါမယ်။American ပြည်တော်စုနယူးယောက်တက္ကသိုလ်က virtual reality နည်းပညာနဲ့ PR အပေါ်အာရုံခန့်နဲ့ဖြားသမျိုးကိုပေါင်းစပ်တီထွင်လိုက်ပါတယ်။ဒီတီထွင်မှုဟာအုံနောက်နဲ့နားအတွင်ပိုင်းပုံမှန်မဟုတ်ကြသူတွေနဲ့အုံနောက်တန်ရာကြောင့်ဟန်ချက်ညီညီလက်မလျှောက်နိုင်သူတွေကိုအကူအညီပေးနိုင်လိမ့်မယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒါမှမဟုတ်လဲအုံနောက်တန်ရာကြောင့်မူးဝေထိုင်မဲ့တပ်သူတွေလည်းအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ Fit Lapidus ပြဖို့ထားတဲ့တဲ့တင်ကိုတော့ဆက်ပြီးတင်ပြလိုက်ပါရစေ
။တကယ်လူမှုဘဝမှာဟန်ချက်ညီညီလက်မလျှောက်နိုင်ကြတဲ့လူနာတွေအတွက်virtual reality နည်းပညာပုံရိပ်တွေနဲ့ဖန်တီးထားတဲ့မျိုးတွေကိုရှောက်သွားရတာအတော်အထောက်ကူဖြစ်နိုင်ပါတယ်။မ Marilyn Musco တယောက်ယုံကြည်ချက်အပြင်းနဲ့ဟန်ချက်ညီလမ်းပြန်လျှောက်ဖို့နယူးယောက်တက္ကသိုလ်ကကုရုံးပညာရှင်တွေက Oculus Rift VR မြန်မာနိုင်ငံဖြစ်အားပေါ်အာယုံခန့်တဲ့ဖြာတစ်ချက်ကိုတုံးပြီးတော့ကူညီပေးခဲ့ကြပါတယ် VR ကုရုံးခံယူနေတဲ့ Marilyn Musco ကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပါတယ
်တခြားလူတွေလိုပဲကျမရဲ့အလုပ်စပွဲကနေထပြီးတော့အောက်ထပ်မှာတခခုသွားယူခြင်းပါတယ်အဲ့ဒီအချိန်မှာဟန်ချက်မထိနိုင်တာမျိုးမဖြစ်ချင်ပါဘူးအခုဆိုအလုပ်စပွဲကချပြီးတော့လမ်းလျှောက်သွားနိုင်ပါပြီရိုက်သွားမလားဆိုတာထဲတော့မစဉ်းစားမိတော့ပါဘူ
း Tectonic နေပညာကုမ္ပဏီကဒီဖြာကိုတီထွင်ခဲ့တာဖြစ်ပြီးကုမ္ပဏီပူရဲတီထောင်သူနယူးယောက်တက္ကသိုလ်ပမ္မုခ Ken Paling ကအခုလိုဆိုပါတယ
် Black floor mat that
ဒါကကျန်းကင်းပြတစ်ခုဖြည့်ပြီးတော့ PR ပေါ်ဗီဒီယိုကင်မရာလွတ်လွတ်ပါတယ်ဖြာပေါ်မတ်တက်ရက်လိုက်ရင်လှုပ်ရှားနေတဲ့ခြေချောင်းလေးတွေခြေဖနှောင်းပေါ်မှီးပြီးတော့နှမ်းလိုက်တဲ့ခြေလမ်းတွေကိုတွေ့ရပါတယ် Harry Potter ရုပ်ရှင်ကားတွေကလှုပ်ရှားသွားလာနေတဲ့ဖြာလိုပေါ့ဗျာအဲ့ဒီဖြာပေါ်တယောက်ယောက်လမ်းလျှောက်သွားရင်သူတို့ခြေရာတွေကိုမြင်နေရတယ်လို့မျိုးပေါ့
ဖြာရဲ့ VR နီးပညာရဲ့ပုံရိပ်ဖော်ပြတဲ့မြင့်မာနေရဲ့ပေါင်းဆက်လိုက်ရင်ဟန်ချက်မထိန်နိုင်တဲ့သူတွေအတွက်အကောင်းဆုံးအကူအညီဖြစ်လာနိုင်တယ်လို့သုတေသနအဖွဲ့ကောင်းဆောင် Annette Lubedetsky ကပြောပါတယ
် One size fits all type of
ဟန်ချက်မထိန်နိုင်ကြတဲ့သူတွေအားလုံးသုံးနိုင်တဲ့တီထွင်မှုမျိုးဒီနေ့ထိတစ်ခုမှမရှိသေးပါဘူးရှင်ဟန်ချက်မထိန်နိုင်တဲ့ပြဿနာကအမျိုးမျိုးရှိနိုင်ပါတယ်လူတယောက်လဲကျသွားစေနိုင်တဲ့အကြောင်းရင်းလည်းအမျိုးမျိုးရှိပါတယ်ဟန်ချက်မထိန်နိုင်တဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ပြီးတော့အဲ့ဒီအစ်စ်မှာကျောင်းဝင်လုပ်ပေးနိုင်ရင်တော့ရလက်ကောင်းနေထွက်လာနိုင်မယ်လို့မျှော်မဲနိုင်တာပေါ့ရှင်
။စမ်းသပ်ဆက်ဖြစ်တဲ့ဒီတည်ထွင်မှုကနေဟန်ချက်မထိန်နိုင်တဲ့လူအတော်များများအတွက်စဉ်ဆုံးချူတာတဲ့ယောဂါရှာဖွေစမ်းသပ်မှုနဲ့ရွေးချယ်စရာကူရုံတစ်ခုဖြစ်လာမယ်လို့သုတေသနပညာရှင်တွေကမျှော်မှန်းနေကြတာဖြစ်ပါရဲ့ရှင်။VOA နမဝိုင်းအစီအစဉ်ကထုတ်လင်းပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပစ်ချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လင်းပေးတော့အောင်ပါ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့ကြာရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ထိုက်ကပြောပြပေးပါအောင်ရှင်းလေပိုင်းဒေသလုံချုံရေးငင်းချင်းရေးနဲ့တည်ငင်းရေးကိုဆောင်ကျင်းပေးနိုင်မဲ့ဂျုံနောက်ဂျုံခဲအခွင့်အလန်းရှိနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ကောင်ဆောင်အဖြစ်နဲ့သူ့ရဲ့ပထမဆုံးအစ္စရေးနိုင်ငံခီးစဉ်မှာအခုလိုပြောဆိုတာပါ။ဒီခွင့်အလန်းမှာတော့အကြံဖက်ဝါဒကိုချေမှုန်းရေးလဲပါဝင်ပြီးအထူးတကားဆောင်ရွက်ခြင်းနဲ့အောင်မြင်နိုင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကအစ္စရေးနိုင်ငံမြို့တော်တယ်လပစ်လေးစိတ်ကကြိုဆိုတဲ့အခမ်းအနားမှာပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြစ်လွတ်လိုက်တဲ့တိုင်ချင်းပြည်ပဲ့ဒိန်ဒုံးကျည်ကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအင်ကာနေမှာအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကတာလတ်ဖြစ်ပဲ့ဒိန်ဒုံးကျည်အမြောက်များကိုထုတ်လုပ်ပြီးအဲ့ဒီဒုံးကျည်တွေကိုမြောက်ကိုရီးယားစစ်တပ်မှာတပ်ဆင်သွားဖို့အစဉ်နဲ့ဖြစ်နေပြီလို့လည်းဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္ဂနွေနေ့ကတောင်ပြုံကန်ခရိုင်ကနေဒုံးကျည်ပြစ်လုခဲ့ပြီးအဲ့ဒီဒုံးကျည်ဟာကီလိုမီတာ900လောက်လေထဲမှာပြန်တမ်းပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောဆိုထားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲခဲ့ပြီးအနည်းဆုံး24ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့တနင်္လာနေ့ပေါက်ကွဲမှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောတာပါ။ဒီကနေ့တနင်္လာနေ့ထိုင်းနိုင်ငံမှာဆီယနာသိမ်းတဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတယောက်ကုသနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးတဲ့ပေါက်ကွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝါယာကြိုးအပိုင်းစားတွေကိုလည်းတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောဆိုထားပါတယ်ရှင်။ တရင်ချင်းချုပ်ကမှတင်ငင်ထိုက်ကတင်ပြတော်တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L. Tayeb ဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာသားအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 9999တို့ကနေတိုက်ရိုက်ထုတ်လင်းပေးတော်အောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းငလောပါ။
This program has come to you from the Voice of America, Washington.